ချမ်းမြေနယ်မြောက်ပိုင်းမူဆယ်မြို့နယ်တွင်မှမြန်မာလုံခြုံရေးဖွဲ့ကနေမူရေးဆိုင်နဲ့လက်နက်ခဲယမ်းတွေဆက်တိုက်ဖမ်းဆီးရရှိနေပြီးလုံခြုံရေးစစ်ဆေးမှုများလာတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါ။မူဆယ်မြို့နယ်တွင်မှမြန်မာနိုင်ငံမူရေးတိုက်ဖြတ်ရေးနဲ့လုံခြုံရေးပူးပေါင်းဖွဲ့တွေကနေမေလ15ရက်နေ့ကနေမနေ့က18ရက်နေ့အထိ3ရက်ဆက်တိုက်မူရေးဆေးဝါးများပြားနဲ့လက်နက်ခဲယမ်းတွေသိမ်းဆီးရမိခဲ့တယ်လို့တမ္မတော်သတင်းမှပြန်ကြားရေးဘွဲ့တွင်မူဘုံမှုရုပ်စော်မင်းထွန်းက VOA ကိုပြောပါရယ
်မင်းကဒီလိုပူပေါင်းဖွဲ့ရနေလို့ကြာသိသိတဲ့နေရာမှာမူဆယ်မြို့မှာနေထိုင်တဲ့ရခိုင်ပေါင်းကြီးကလည်းဒီမှာစီးရပြာပေါင်းသိန်းလောက်နိုင်ငံမှာငွေ3,600လောက်လောက်ပါသိရမှာရှိတယ်အဲကျွန်တော်တို့စက်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့နဲ့အမူရေးစီပေါင်းအင်ဒီယားဖွဲ့နဲ့ပူပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။အားကားနေမှာကျွန်တော်တို့မူဆယ်ဆောက်ဆောင်ရက်ွက်မှာဒီလိုပြည်ထောင်နိုင်ငံသားကြားဆက်တဲ့မှန်တယ်ခါကြီးရမယ်ရှိတယ်ဘယ်လိုနဲ့လက်ထော်လေးဖုံးနေခါကြီးရမယ်ရှိတယ်အဲဒီမှာနေမှာဒီလိုလက်နဲ့တည်းခါကြီးရမယ်ရှိတယ်ဗျာနောက်ဆက်ဆောင်ဝင်နေမှာတော့ကျွန်တော်တို့အရင်ရမူဆက်ခရီးရန်ပညာအားကျွန်တော်တို့နေရနေမြေအားမျိုးကြလက်နဲ့ချောင်းနဲ့ကျွန်တော်တို့တင်ပြရမယ်ရှိတယ်လက်ပြပေါ်အားလုံးတင်ပြရမယ်ရှိတယ်
မေလ15ရက်နေ့ကမူဆယ်မြို့ဆွမ်းဆော်ရက်ွက်မှာနေထိုင်သူလီတိချမ်းပိုင်ဆိုင်တဲ့နေအိမ်တွင်ဝင်ရောက်ရှာဖွေရမှာတရားမဝင်နေထိုင်တဲ့ရန်ဟောယုံအပါဝင်တရုတ်နိုင်ငံသား3ဦးနဲ့အတူ H25 ကီလိုဘိန်းဖြူ WY စာရမ်းမှာစိတ်ကြွဆေးပြားခန့်မှန်းတံပိုးကြံ့ငွေ3,700ကျော်နဲ့လက်နက်ခဲယမ်းတွေကိုတင်စီရမိခဲ့တယ်လို့အဲ့ဒီရက်မှာပဲတရုတ်နိုင်ငံသား10ဦးနဲ့အတူ laptop 15လုံး telephone 15လုံး monitor 3လုံးတရုတ်ထိုင်ဖုန်းတွေတင်စီရမိခဲ့တယ်လို့သမ္မတကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်။မေလ16ရက်နေ့ကမူဆယ်မြို့စုံတင်ချိုင်းနားမှာလက်နက်6လက်သိမ်းဆည်းရခဲ့မိပေမဲ့ဘယ်ဖွဲ့ရဲ့လက်နက်ဆိုတာကိုတော့မသိရှိသေးဘူးလို့ဆိုပါတယ်။အခုလိုရှမ်းပြည်နယ်မြောက်ပိုင်းမှာတရက်ပိုင်းတွင်စိတ်ကြွမူရစ်ဆေးပြားတွေအများပြားဖမ်းဆီးရမိတာကိုကြည့်ရင်တကဘာလုံးက COVID-19 ရောဂါထိန်းချုပ်ရေးကိုအာရုံစိုက်ချိန်မှာမူရစ်ကိုင်းတွေကတော့မူရစ်ဆေးထုတ်လုပ်ရေးနဲ့တရားမဝင်ကုသရောင်းဝယ်ရေးတွေကိုအရှိန်ဟုန်မြင့်မြင့်ဆက်လုပ်နေကြတယ်ဆိုတော့လက္ခဏာဖြစ်တယ်လို့ UNODC ကုလသမဂ္ဂမူရစ်ဆေးဝါးထိန်းချုပ်ရေး agency အရှိတောင်အာရှနဲ့ Pacific ရေးရာတာဝန်ခံ Jeremy Douglas က writer သတင်းဌာနကိုပြောဆိုထားပါတယ်။မြန်မာပါဝင်ဖြစ်တဲ့ရွှေတရိကန်ဒေတာမှာဘိန်းဆိုင်ပြုမှုနဲ့ဘိန်းပြူထုတ်လုပ်မှုတွေကျလာတယ်ဆိုပေမဲ့မူရစ်ရာဇဝတ်ကိုင်းတွေဟာအခုလိုစိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးထုတ်လုပ်မှုကိုပိုလုပ်လာပြီးမူရစ်ဆေးကွက်ထဲခြေဆန့်လာနေတယ်လို့လည်းသတိပေးထားပါတယ်။ဒီဖန်ဆီးရမိတဲ့မူရစ်ဆေးဝါးတွေဟာဒေတာတွင်လက်နက်ကန်ဖွဲ့စည်းတဲ့နဲ့ဆက်ဆံမှုရှိတယ်လို့ဘုံမှုချုပ်စွန်မင်းသွန်းကပြောပါရတယ်။
ငါကဒီကြားထဲမှာဖြစ်တဲ့ဟာကြီးအများကြီးကတော့ဆက်ဆံမှုရှိတာလို့များပါတယ်။လက်နက်ကန်တွေကဆက်ဆံမှုမရှိတဲ့နဲ့လည်းတုံ့ပြန်တော့မရဘူး။ဒီကလည်းလုံရေးရစီစဉ်မှုတွေကတော့ဟောက်ရဲနေတယ်ဗျ။
တရပိုင်းတော်တွင်မူဆယ်မြို့မှာလုံခြုံရေးရာစီစစ်မှုတွေများလာတယ်လို့မူဆယ်မြို့ခံဆိုင်းအောင်မြတ်ကျော်ကဆိုပါတယ
်။လုံခဲ့တဲ့နေ့ရက်လောက်ကတော့ဆန်းဆူရက်ွက်ထဲမှာပဲပေါ့။သူတို့ဖြစ်တာတော့ဒီတိရုတ်ကလောင်စားတွေလာဖုန်နေတာတွေလေ။အဲ့ဒါတွေဖြစ်တယ်။ပြီးတော့မတင်ကြတဲ့ဥစ္စာတွေသူတို့ကဝင်ဖြစ်တယ်။အထုပ်ရေးမှုတွေမှာလိုက်ပြခိုင်းတာပေါ့နော်။အခုကလက်နက်ကင်တွေကဝင်ထွက်သွားလာမှုရှိနေရဦး။အများကြီးတော့သူတို့ကဆက်ဆံမှုရှိတဲ့အားတွေပေါ့။
ရှမ်းပြည်နယ်အားဆိုရင်ဘိန်းဆိုင်ပြုမှုနဲ့မူရစ်ဆေးထုတ်လုပ်မှုများပြားနေပေမဲ့ဖမ်းဆီးရိမ်းမှုတွေအားနည်းနေတဲ့အခြေအနေကနေဒီကာလတော်တွင်မြန်မာအာဏာပိုင်တွေကဖမ်းဆီးမှုတွေဆက်တိုက်လှုပ်ဆောင်နေတဲ့ပုံမှာရှမ်းပြည်မူရစ်စောက်ကြီးရေးဖွဲ့ခေါင်းဆောင်ဆိုင်းမင်းကအခုလိုတုံ့သက်ပါတယ်
။ရှမ်းပြည်မြောက်ပိုင်းထဲမှာဖြစ်ပွားနေတဲ့မူရစ်ဆေးဝါးကအင်အားကြီးတဲ့အိမ်ကြီးချင်းနိုင်ငံတွေဖြည့်အားပေးလို့မလိုက်မတာဝင်ရောက်ဆစ်ဆေးဖမ်းဆီးတာတွေလုပ်ပြတာပေါ့နော်ဥမာဒီထိုင်းနဲ့ဆက်မှလည်းရှိခဲ့ဖူးပါလေမနစ်တုံးကဆိုရင်လည်းဒီထိုင်းနိုင်ငံကဖိအားပေးလို့ဒီလာဟုဗီဒူစစ်တပ်ဖွဲ့ရဲ့ဌာနချုပ်နေအိမ်ကိုတပ်မတော်ကဝင်ရောက်သိမ်းဆီးတာတွေရှိတယ်ကောင်းဆောင်ကရှောင်သိမ်းပြီးတော့မှ 4-5 လလောက်မှနေရက်ကိုပြန်လာခွင့်ရတယ်နေ့အချက်ကတော့ဒီလက်နက်ကင်တိုက်ပွဲဝင်နေတဲ့တပ်တွေနဲ့ပတ်သက်ဆက်နွယ်လို့တုံ့ပြန်ချက်ကတော့အဲ့ဒီဗီဒူစစ်ကတာမန်စီးပွားရေးမလုပ်ဘဲနဲ့နိုင်ငံရေးတွေစစ်ရေးတွေမှာအင်အားကြီးလာပြီးတော့မှပါဝင်ပတ်သက်မှုတွေရှိလာလို့အဲ့လိုမျိုးပုံစံကြောင်းဒီတပ်မတော်ကထိန်းသိမ်းရတာတပ်မတော်ကဝင်ပြီးတော့မှစီးနင်းတာတွေဖြစ်တယ်
ပြီးခဲ့တဲ့မလကစပြီးတော့ကိုခိုင်မြို့နယ်ကကောင်းကားဗီဒူစစ်စခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကဝင်ရောက်စီးနင်းပြီးမူရစ်ဆေးဝါးလက်လက်တွင်တဲ့သူအဖွဲ့တာဝန်ရှိသူတွေကဖမ်းဆီးမှုတွေလှုပ်ဆောင်ပြီးနောက်ပိုင်းဧပြီလနဲ့မေလတွင်ကုတ်ခိုင်တဲ့မူဆယ်မြို့တွေမှာမူရစ်ဆေးနဲ့လက်နက်ဖမ်းဆီးမှုတွေဆက်တိုက်ဖြစ်ပွားလာနေတာပါမနေ့ကလည်းရှမ်းပြည်နယ်အရှိပိုင်းဒါရှိလိတ်မြို့နယ်တွင်လွန်ချန်ကျေးရွာမှာပိုင်ရှင်မက် WY စာရမ်းပါစိတ်ကြော့ဆေးပြား9,000ပြားမူရစ်ဆေးဆက်ဆက်ပစ္စည်းပါဝင်ခမ်းမန်းတံပိုးကြံ့ငွေသိမ်းပေါင်း1,330ခန့်နဲ့လက်နက်တချို့ဖမ်းဆီးရရှိခဲ့တယ်လို့လည်းတပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်